မြန်မာနိုင်ငံကအများပြည်သူကြားမှာ COVID-19 ကပ်ရောဂါကာကွယ်ရေးပေါ့လျော့လာတဲ့အပေါ်ကျန်းမာရေးဝန်ကြီးကိုယ်တိုင်သတိပေးနေရတာဘယ်လိုအကြောင်းတွေကြောင့်လဲဆိုတာကိုပြောပြပါမယ်။ကျွန်မအင်တနာထောမှာကမ္ဘာတဝန်းကပ်ရောဂါကူးစက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အတွက်သတိထားဖို့လိုအပ်နေပေမဲ့မြန်မာနိုင်ငံကအများပြည်သူကြားကာကွယ်ရေးအစီအမံတွေကိုလိုက်နာဖို့ပြက်ကွက်နေတဲ့အပေါ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနဝန်ကြီးဒေါက်တာမြင့်ထွေးကသတိပေးလိုက်တာပါ။ရောဂါလက္ခဏာမပြဘဲပိုကူးဆက်နေသူတွေရှိနေနိုင်တာကြောင့်အန္တရာယ်ရှိနေစေဖြစ်ပေမဲ့အများပြည်သူကြားနှာခေါင်းစည်းအကာအကွယ်အသုံးပြုတာမျိုးတွေမတွေ့ရတာကြောင့်လဲဝန်ကြီးဒေါက်တာမြင့်ထွေးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ကိုဗစ်ကာလရုပ်ရှင်ဆိုင်ရာဆွေးနွေးပွဲမှာပြောဆိုသွားတာပါ။အထွေထွေရောဂါကုဆရာဝန်ဒေါက်တာမွန်းအောင်ကျော်နိုင်ကတော့မြန်မာနိုင်ငံမှာအတီးပြုတ်လူနာအများစုဟာပြည်ပကပြန်လာသူတွေဖြစ်နေတာကစိုးရိမ်စိတ်ကိုလျော့ပါလာစေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့မြင်ပါတယ်။
ဒီဘာလို့ပေါ်ပေါ်ရော့ရော့ဖြစ်လာတယ်ဆိုတော့သူကျတို့တိုင်းပြည်မှာက positive ဖြစ်တဲ့ case တွေကိုကြည့်လိုက်ရင်အဲနောက်ပိုင်းနေမှာဒီ quarantine center မှာထားတဲ့သူတွေချင်းချုပ်ထားတဲ့သူတွေမှာပဲကိုယ်တွေတွေ့တာအဓိကဖြစ်တယ်ပေါ့နော်ဒီ community ကိုယ့်ရဲ့လူလူကြားထဲမှာတိတ်မတွေ့ရတော့ဘူးပေါ့နော်မတွေ့ရတော့တဲ့အခါကျတော့လူတွေရဲ့စိတ်ထဲမှာကကိုယ့်ရဲ့ပတ်ဝန်းကျင်မှာဖိုးမရှိတော့ဘူးလို့အဲလိုယူဆကြတဲ့အတွက်ကြောင့်မလို့ဒီကျိုးရီပေါ်ပေါ်ရောဖြစ်လာတယ်လူတွေစုဝေးဖြစ်တာတယ်ပြင်ထွက်တဲ့လူတွေမှာတော့နားစီပတ်သက်တဲ့လူတွေတွေ့လာတယ် even ရန်ကုန်ပေါ့နော်ရန်ကုန်လို့ဘာလို့ပြောလဲဆိုတော့ရန်ကုန်က positive case တွေအများဆုံးနဲ့တွေ့တဲ့နေရာဖြစ်တဲ့အခါကြတော့ပေါ့နော
်ကျန်းမာရေးဝန်ကြီးဌာနကတော့အများပြည်သူကြားသွားလာရမှာနှာခေါင်းစည်းသုံးဖို့လူစုလူဝေးရှောင်ဖို့တိုက်တွန်းထားသလိုကပ်ရောဂါကာလကန့်သတ်ချက်တွေကိုလည်းဒီလကုန်အထိတည်တန်းတိုးထားပါတယ်ဒါပေမဲ့လည်းရောဂါပိုးစစ်ဆေးတွေ့ရှိတဲ့အတီးပြုတ်လူနာအများစုဟာပြည်ပနိုင်ငံတွေကပြန်လာသူတွေဖြစ်နေတဲ့အတွက်ပြည်ရင်းမှာကူးစက်မှုအန္တရာယ်ကိုဒီပလိုမာကျောင်းသူမတ်တူတူတန့်စင်တို့လိုတချို့လူတွေကတော့မစိုးရိမ်ကြပါဘူး
။အဓိကအမအနေနဲ့စိုးရိမ်မှုမရှိဘူးဆိုတာပြည်ရင်းကူးစက်မှုမရှိတဲ့အတွက်ကြောင့်မို့လို့အမအနေနဲ့စိုးရိမ်မှုမရှိတာပေါ့။ဘာလို့လဲဆိုတော့အခုချိန်မှာနိုင်ငံတော်အစိုးရကလည်း quarantine တွေကိုတည်တည်ကြကြအဲ့လိုလုပ်နေတဲ့အတွက်ကြောင့်မို့လို့ဒီပြည်တွင်းမှာရှိတဲ့ဒီပြည်သူတွေကနေပြီးတော့တဆင်မကူးနိုင်လို့အမအနေနဲ့ယူဆရတယ်ပေါ့နော်ပြည်တွင်းကူးစက်မှုကလည်းမရှိသလောက်ရှားတဲ့အတွက်ကြောင့်မလို့အမအနေနဲ့စိုးရိမ်မှုကတော့လုံးဝမရှိတော့ဘူးဒါမဲ့ကာကွယ်ဖို့ကတော့ဒါကတော့ဒီပေါ့ထုတ်ပြန်ထားတဲ့အတိုင်းပေါ့ဒီ mask set တာတို့ဘာလို့တော့လောက်ရမှာပေါ့ဒါမဲ့အဲ့ဒါကြီးကိုလည်းအရင်ကြီးတကယ်လို့ mask မရှိရင်တော့ရောဂါကူးတော့မှာပဲဆိုတော့စိတ်မျိုးတော့လည်းမရှိပါဘူး
အခုအချိန်ထိမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်ရောဂါကူးစက်သူအတီးပြုတ်လူနာ350ကျော်ရှိပါတယ်။အဲ့ဒီအထက်ကမှဆီကူးသားမှုခံယူပြီးရောဂါပိုးကင်းစင်လာသူ293ဦးရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။